တော်ရရှိမှာခင်ဗျအမေရိကန်တရုတ်ကုန်သွယ်မှုစစ်ပွဲတွေအချိန်မြင့်လာတာနဲ့အတူအာရှနိုင်ငံတချို့ကသူတို့ဘော်ဘလောက်ရိုက်ခတ်ခံရနိုင်တယ်လေဆိုရက်စိုးရိမ်မှုတွေရှိနေကြပါပဲတချို့ကတော့အခွင့်အလမ်းတွေကိုမျှော်လင့်နေကြပါတယ်ကျွန်တော်တို့မြန်မာပြည်အနေနဲ့ရောဘာလို့မျှော်လင့်လို့ရမလဲဒါမှမဟုတ်အခွင့်အရေးတွေနဲ့လွဲချော်နိုင်သလားဆိုတဲ့အချက်ကိုဆွေးနွေးကြည့်ကြရအောင်ပါမဲကောင်မြန်မာဒေသရဲ့ကုန်သတ်စီးဆင်းမှုအတက်အကျတွေကိုသူဒေသလုံနေသူတူးလည်းဖြစ်ဟနိုင်းမြို့မှာအခြေစိုက်နေထိုင်သူတူးလည်းဖြစ်တဲ့စီးပွားရေးပညာရှင်ရန်မကတိကတော့လက်ရှိအခြေအနေတွေကိုအခုလိုသုံးသပ်ပြခဲ့ပူပါလေတရုတ်အမေရိကန်ကုမ္ပဏီရေတင်းမှုတွေကြီးထွားလာခြင်းကြောင့်အာရှနိုင်ငံအများပြားဟာသူတို့ရဲ့ယင်းနှိမ့်နှံမှုတွေကိုပြန်လဲတွက်ချက်လာခဲ့ကြပါလေမကြသေးမီကာလကစပြီးတောင်ကိုရီးယားဂျပန်ဟောင်ကောင်နဲ့တရုတ်ပြည်မကြီးတို့ဟာသူတို့ရဲ့ဆက်မှုလက်မှုလုပ်ငန်းတွေကို BNM နိုင်ငံစီကိုရွှေ့ပြောင်းထုတ်လုပ်ဖို့အတွက်အလုံးအရနဲ့ဝင်ရောက်လာခဲ့ကြပါလေ BNM နိုင်ငံရဲ့ထုတ်လုပ်မှုစည်းနဲ့အလုံမကဈေးပေါမှုတွေဟာယင်းနှိမ့်နှံမှုတွေကိုပုံမူဆွဲဆောင်လာပါလေ BNM နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာမြန်ဆန်စွာဖြစ်ပေါ်နေပါတယ်2018ခုနှစ်ပရမတ်နှစ်ဝက်မှာနိုင်ငံရေးနည်းပြုံနယ်မှုဟာ 8.4% လို့အထိတိုးပွားလာခဲ့ပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းအမြင့်ဆုံးစံချိန်ကိုချိုးနိုင်ခဲ့ပါတယ်ပြီးခဲ့တဲ့လကဆိုရင်ဟောင်ကောင်နိုင်ငံရဲ့အင်တုတ်ပီဘောကကော်ပိုရေးရှင်းကြီးတစ်ခုဖြစ်တဲ့ Manwa Holdings ဟာဗီယက်နမ်ရဲ့တုတ်ဆိုဖာတွေကိုဝယ်ယူပြီးနိုင်ငံခြားနိုင်ငံလူစည်းအမေရိကန်ဒေါ်လာ68တန်ဖိုးတင်ဖို့ရောင်းချခဲ့ပါတယ်ထို့အတူပဲဟောင်ကောင်ကုမ္ပဏီတစ်ခုဖြစ်တဲ့Hanhik Printing Group ကလည်းဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာလုပ်ငန်းတွေတိုးချက်လုပ်ကိုင်လာခဲ့ပါတယ်သူတို့ဟာမူလတုန်းကတော့တရုတ်ပြည်ကြီးထဲမှာပဲလုပ်ငန်းအထူးကျယ်လက်ပတ်နေသူတွေဖြစ်ခဲ့ပါတယ်ဒီလိုဆက်ယုံတွေရွှေ့ပြောင်းလာမှုတွေဟာသူတို့နဲ့လက်တွဲပေါ်တွေဖြစ်တဲ့ Disney, Hasbro, Mattel ကုမ္ပဏီကြီးတွေပေါ်မှာလည်းရိုက်ခတ်မှုရှိနေပါတယ် Hanhik ကုမ္ပဏီထုတ်လုပ်မှုစုစုပေါင်းရဲ့80ရာခိုင်နှုန်းဟာအမေရိကန်ပြည်ထောင်စုနဲ့ဥရောပစီကိုတင်ပို့တာဖြစ်ပါတယ်ဒါကြောင့်လဲ Donald Trump နဲ့ Xi Jinping တို့ရဲ့ပြိုင်ဆိုင်မှုကြောင့်တရုတ်အနေနဲ့ပြည်ပကုန်စုစုပေါင်း14ရာခိုင်နှုန်းလောက်ထိုးချသွားချိန်မှာဗီယက်နမ်နိုင်ငံမှာတော့ပြည်ပပုတ်ကုန်စုစုပေါင်း40ရာခိုင်နှုန်းထိတိုးတက်ခဲ့ပါတယ်။နိုင်ငံရဲ့ချရင်းနှီးမြုံနှံမှုတွေကိုအတိတ်ကဆွဲဆောင်စေတဲ့အကြောင်းရင်းတွေကတော့ဗီယက်နမ်နိုင်ငံဟာအလုပ်သမားနဲ့ကုန်ထုတ်လုပ်မှုဈေးတွင်တက်တာရုံနဲ့မကပါဘူး။တရားဥပဒေစိုးမိုးမှုနဲ့အခြေခံအဆောက်အုံတွေကိုဖြည့်ဆည်းပေးထားလို့ပဲဖြစ်ပါတယ်။အကျိုးဆက်ကတော့ရင်းနှီးမြုံနှံမှုတွေမြင့်မားလာတာနဲ့အတူအလုပ်သမားတွေရဲ့လုပ်အားခတွေကလည်းတက်လာခဲ့ပါတယ်။မြန်မာပြည်သူတွေရဲ့တနေ့လုပ်အားကဟာနိုင်ငံကနဲ့နှိုင်းယှဉ်တော်တော်လေးနှိမ့်ပါတယ်။လူဝါကဈေးပေါ်ခြင်းနဲ့ကုန်ထုတ်လုပ်မှုစိတ်သက်သာရင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပုံမူရောက်ရှိလာနိုင်တယ်ဆိုတဲ့ theory တစ်ခုကိုကြားလေရှိပါတယ်။1980 90ကာလတွေတုန်းကဆိုရင်တော့ဒီလို theory ယူဆတွေဟာ popular ဖြစ်ခဲ့ပါတယ်။ဒါပေမဲ့နိုင်ငံရေးတည်ငြိမ်မှုနဲ့လူခွင့်ရေးချိုးဖောက်မှုတွေဘဝလုံခြုံရေးတွေကိုလည်းမဖြစ်မနေထက်တွေ့ရမှာဖြစ်ပါတယ်။ဥပမာအနေနဲ့ပြောရရင်မြန်မာပြည်ပြည်ပြောင်းလဲရေးစတင်ဆောင်ရွက်အချိန်တုန်းကအထက်ချုပ်စက်ရုံတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာမြန်မာပြည်စီကိုရွှေ့ပြောင်းအခြေချလုပ်ကိုင်ရဖို့စဉ်းစားခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအထက်ချုပ်ဆက်ယုံတွေမကြခဏမီးလောင်တက်တဲ့အလုပ်သမားတွေလုပ်ငန်းခွင်တွေမှာမတော်တဆသိမ်းဆုံးကုန်ကြတဲ့အတွက်အလုပ်သမားနှစ်နာရီတည်းရော်ကြီးတွေပြေးကြရပါတယ်။ဒါကြောင့်လည်းဘင်္ဂလားဒေ့ရှ်မှာအထက်ချုပ်ဆက်ယုံတွေကိုမြန်မာပြည်ထဲရွှေ့ပြောင်းဖို့စိတ်ကူးခဲ့ကြတာပါ။ဒါပေမဲ့မြန်မာပြည်နောက်ပိုင်းမှာဖြစ်ပွားနေတဲ့အစ္စလမ်ဘာသာဝင်တွေနဲ့ရခိုင်ဗုဒ္ဓဘာသာဝင်တွေကြားကပြဿနာတွေအေးလည်းနဲ့ကန်အဖွဲ့တွေရဲ့ပုံကန့်မှုတွေနိုင်ငံရေးမတည်ငြိမ်မှုတွေကကြုံတွေ့နေရတယ်လို့အစိုးရကိုယ်တိုင်ကခြေကအဆောက်အုံတွေလက်ဆက်စွန့်ရင်အလုံးလောက်ရနိုင်မှုအခြေအနေတွေကိုလုံမပေးနိုင်ခဲ့ပါဘူး။ဒါဟာကုန်ထုတ်လုပ်မှုကိုဈေးပေါ်ပေါ်နဲ့လုံခြုံအောင်အာမခံရက်မပေးနိုင်တဲ့အခြေအနေပဲဖြစ်ပါတယ်။ဒါအပြင်ဆက်မှုလွန်ကဘာရဲ့ပြောင်းလဲမှုကိုနားလည်ဖို့လိုပါလေ။1980-90ကာလတွေကိုကြည့်လိုက်မယ်ဆိုရင်အရင်ရှင်ကဘာဟာဈေးပေါ်ပေါ်နဲ့ထုတ်လုပ်လို့ရမယ့်တရုတ်ပြည်ဈေးကကိုတွားတွေ့ပါတယ်။တရုတ်ကောင်းဆောင်တွေကလည်းသူတိုင်းပြည်ကအလုပ်သမားတွေကိုဈေးပေါ်ပေါ်နဲ့လုတ်ခွက်ပေးတယ်လို့ကြွန့်ကျင်အလုပ်သမားအများပြားဖြစ်လာအောင်အချိန်နဲ့ရင်းပေးလိုက်ရပါတယ်။အနောက်နိုင်ငံတွေဘက်ကကြီးလိုက်ပြန်တော့လဲသူတို့နိုင်ငံတွေမှာစီမင်းစီကံတွေတင်ကြတဲ့ပြင်အလုပ်သမားကတွေကတန်တန်ကြီးပေးရပါလေဈေးကြီးပါပဲတရုတ်ပြည်အလုပ်သမားဈေးကွက်နဲ့ကုန်ကြဈေးဟာသူတို့အတွက်အမျက်များများရစီပါလေဒါပေမဲ့2008အလွန်အလုပ်သမားဈေးကွက်ဟာဈေးပေါ်တယ်ဆိုတဲ့အချက်တစ်ခုထဲမှာအခြေမခံတော့ပါဘူးစီးပွားရေးသမားတွေရဲ့မူလရည်မှန်းချက်အတိုင်းအမျက်များများရခြင်းတဲ့အတွက်အလုပ်သမားတွေရဲ့စူးစမ်းအထောက်အမှုနဲ့အချိန်မီထုတ်လုပ်ရေးတွေဟာရှေ့ကိုရောက်လာပါလေဒါကြောင့်နိုင်ငံချင်းချင်းပြုတ်နှံမှုတွေလိုအပ်နေတဲ့ဖွံ့ဖြိုးတိုးတက်စေနိုင်ငံတွေအတွက်ကိုယ်နိုင်ငံစီကအလုပ်သမားတွေရဲ့ဝရိယဆိုတဲ့စူးစမ်းအထောက်မှုစံနှုန်းဟာအရေးသွေးပြင်ပြီးဖို့လိုအပ်ပါတယ်။မြန်မာပြည်မှာကအလုပ်သမားဆန္ဒပြပွဲတွေနဲ့ပြည့်နေနေပါတယ်။အလုပ်သမားတွေဘက်ကအမြင်ကိုကြည့်လိုက်မယ်ဆိုရင်နိုင်ငံခြားကုမ္ပဏီတွေကတန်တန်ကြီးမပေးဘူးလို့ယူဆခံစားကြရတယ်လို့အလုပ်ရှင်တွေရဲ့ဖြည့်ရှင်းမှုတွေကိုကြည့်လိုက်တော့မြန်မာလူသမားများစုဟာအလုပ်ကိုပြီးအောင်မလုပ်ကြဘူးလို့ဆိုပါတယ်။တရုတ်ဗီယက်နမ်နိုင်ငံတွေပြုပြင်ပြောင်းလဲမှုစတင်လှုပ်ဆောင်စဉ်ကမတွေ့ရတဲ့ပြဿနာတွေဟာမြန်မာပြည်မှာရှိနေပါလေတော်လားရှိပါခင်ဗျကုန်သွယ်မှုစစ်ပွဲပေါ်မှာအခွင့်ကောင်းတွေရနိုင်ပါတယ်ဗီယက်နမ်နိုင်ငံစီကိုရွှေ့ပြောင်းသွားကြတဲ့ Corporation ကြီးတွေရဲ့အာယုံစိုက်မှုလူမျိုးခံရ ကျင်းနေဆိုရင်မြန်မာလူသမားတွေအတွက်အလုတ်ကိုင်းတဲ့လာကတွေပုံမူမြန်မာလာနိုင်ပါတယ်နိုင်ငံခြားယင်းဒီယုံနာမှုတွေပြပြလာနိုင်ပါတယ်ဒါပေမဲ့အထက်မှာတင်ပြခဲ့သလိုပါပဲဒီလိုမျိုးဆွဲဆောင်နိုင်မှုဆိုတာအစိုးရဘက်ကလိုအပ်တဲ့စွမ်းအင်နဲ့အခြေခံအဆောက်အုံတွေကိုဖြည့်ဆည်းပေးရမှာဖြစ်သလိုပြည်သူတွေအနေနဲ့လည်းစူးစမ်းအားထုတ်မှုပေါ်ဂုဏ်သိက္ခာနဲ့ရည်သွေးပြည့်မီတဲ့အလုတ်သမားတွေအတတ်ပညာရှင်တွေဖြစ်ဖို့လိုပါတယ်လက်ရှိမှာတော့ဒီလိုအခြေအနေတွေကမရှိတဲ့အတွက်အခွင့်အရေးတွေနဲ့လွှဲနေစေဖြစ်ပါတယ်တော်ရရှိမြန်မာပြည်သူတွေလည်းကမ္ဘာအင်အားကြီးနိုင်ငံတွေကြားကပြန်ဆိုင်မှုတွေပေါ်အခွင့်အရေးရယူနိုင်သူတွေဖြစ်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။